ဒီနေ့မှလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မတ်ကေသီရဲ့နုပြိုသက်တာအတုယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတုယူစရာအစီအစဉ်ကနေဘဝညီမြချင်းအလုတ်ညီမြချင်းဘဝဆိုတဲ့အကြောင်းလေးကိုပြောပြချင်ပါတယ်လူဘဝဆိုတာမွေးဖွားခြင်းနဲ့တည်ဆုံးခြင်းမှတ်တိုင်နှစ်ခုကြားအလျားလေးတစ်ခုပဲဖြစ်ပါတယ်ဒီအလျားလေးတစ်ခုအတွင်းမှာပဲဘဝခရီးကိုဘလို့ကြော်ဖြတ်ကြမလဲဆိုတာကိုစဉ်းစားကြရပါတယ်ဘဝခရီးကိုကြော်ဖြတ်ဖို့လူတိုင်းအသက်မွေးဖို့အတွက်ဝမ်းကိုကြောင်းကြရပါတယ်ဝမ်းကြောင်းဖို့အတွက်ဝမ်းကြောင်းပညာတက်ဖို့လိုပါတယ်ဝမ်းကြောင်းပညာမတက်ဘဲဖြက်လန်းကားနေခုံတက်ပြီးလမ်းရှာသူများလည်းတပုံတပင်ရှိကြပါတယ်လူဘဝမှာအတတ်ပညာတစ်ခုဟာအရေးကြီးပါတယ်။အလုံနဲ့ပညာပေါင်းမယ်ဆိုရင်အောင်မြင်မှုရရှိမှာဖြစ်ပါတယ်။လူငယ်တယောက်ပညာလဲဟုတ်တိပတ်တိမသိင်အတတ်ပညာလဲမရှိပဲစီးပွားရှာခြင်းနဲ့ဆိုပြီးမိဘစီမှာအရင်သိန်း90လောက်တောင်းအိမ်ကမပေးနိုင်တော့စိတ်ဆိုးပြီးကြောက်သွားတူးမယ်ဆိုပြီးတောင်းပေါ်တက်သွားတော့လောဘဇောနဲ့မစင်မချင်းလှုပ်ရက်ကြောက်ဘဝပြည့်ရပါရော။နောက်သူနဲ့အတူတငယ်ချင်းတယောက်ကတော့အရင်အနည်းလေးတသိန်းလောက်နဲ့ဖျော်ရည်ဆိုင်လေးဖွင့်လိုက်ရာကနေလုပ်ငန်းရှင်ကြီးဖြစ်လာခဲ့ပါတော့တယ်။ဘဝရဲ့တိုးတက်မှုအဖုံဖုံဟာဘသူနဲ့မှမဆိုင်ပါဘူး။မိမိနဲ့သာသက်ဆိုင်ပါတယ်။လုပ်ငန်းတစ်ခုလုပ်တဲ့အခါမှာဆန္ဒရှိရမယ်၊စေတနာရှိရမယ်၊လုပ်ငန်းကျွမ်းကျင်ရမယ်၊ဆက်ဆံရေးပြည့်ပြည့်ရမယ်။ဒီအချက်များဟာအောင်မြင်မှုလေကားများပဲဖြစ်ပါတယ်။ကုမ္ပဏီကြီးတစ်ခုမှာမန်နေဂျာတဦးကိုလုပ်ငန်းတစ်ခုဆောင်ရွက်ခိုင်းတဲ့အခါအသုံးစရိတ်10သိန်းတောင်းပါတယ်။မန်နေဂျာတဦးကိုခိုင်းတဲ့အခါ6သိန်းတောင်းပါတယ်။လုပ်ငန်းချင်းအတူတူစရိတ်ကွာနေတာဘာကြောင့်လဲ။ဆန္ဒစေတနာကျွမ်းကျင်မှုကွာဟတာကြောင့်ပဲဖြစ်မယ်လို့သုံးသပ်ရပါတယ်။တစ်ဖက်မှာလည်းအတ္တပရအမြတ်တဖို့အရေးကြီးပါတယ်။နေ့စဉ်နေ့တိုင်းကျမတို့ရဲ့ဘဝမှာအလုတ်ဆိုတာတွေကြားနေရပါတယ်။လူဘောဟာလုံနဲ့အသက်ရှင်ကြရတယ်။ထမင်းစားဖို့အလုတ်လုတ်တာလား၊အလုတ်လုတ်ဖို့ထမင်းစားတာလားဆိုတဲ့မေးခွန်းကိုစဉ်းစားကြဖို့ဖြစ်ပါတယ်။ထမင်းစားဖို့အလုတ်လုတ်တယ်ဆိုရင်စားဖို့နောက်မှာဝါဖို့ချမ်းသာဖို့စုဆောင်ဖို့စိန်ခံဖို့စတဲ့လောဘများအတော်မတက်နိုင်ကြတော့ပါဘူး။အချိန်ပြည့်ပိုက်ဆံရှာဖို့ဟာဘဝဖြစ်လာပါတော့တယ်။ပတ်စံနောက်လိုက်လေလေလောဘမောဟဒေါသများလာလေဖြစ်ပြီးစေတနာပျောက်ခါတန်မိုးမဲ့တဲ့ဘဝကိုရောက်သွားပါတော့တယ်။အလုတ်လုတ်ဖို့ထမင်းစားတဲ့လူကသူ့ရဲ့အလုတ်ဟာဘဝအတွက်လောကအတွက်လူသိက္ခာအတွက်အလုတ်ဖြင့်ပေးဆက်နေပါတော့တယ်။ရရှိလာတဲ့ဂျေစုတရားနဲ့ထမင်းစားတယ်။သူ့ရဲ့အလုတ်ဟာစေတနာဝါသနာအနစ်နာတို့နဲ့ပေါင်းဆက်ထားတဲ့အတွက်အစစ်မြင့်လူဖြစ်သွားပါတော့တယ်။ဒါကိုမိတ်ဆွေလက်ခံနိုင်ပါမလား။ဒီကနေ့ကျမတို့ရဲ့ပတ်ဝန်းကျင်မှာအလုတ်လုတ်ခြင်းလို့ဘွဲရပြီးအလုတ်မရှိလို့အရင်မရှိအလုတ်မရှိလို့အလုတ်လုတ်ပြီးချမ်းသာခြင်းနာဘယ်အလုတ်ကကောင်းမလဲဆိုတဲ့အတန်တွေနားမဆန့်အောင်ကြားနေရပါတယ်။တခါတလေအလုတ်ကလူကိုရှာလိုက်လူကအလုတ်ကိုရှာလိုက်နဲ့တန်တရာလည်နေတတ်ပါတယ်။တကယ်တမ်းနဲ့နဲ့နဲ့နဲ့တွေးကြည့်မယ်ဆိုရင်တော့အလုတ်ဟာမရှာလာပါဘူး။ကိုနဲ့အံဝင်နဲ့အလုတ်သာရှာနေခြင်းပဲဖြစ်ပါတယ်။တချို့ကတော့တရက်သေးတတောင်းရတဲ့အလုတ်ကိုမှအလုတ်ထင်တတ်ကြပါတယ်။တစ်တစ်ချက်အနေနဲ့စဉ်းစားဖို့ကတော့မိမိရဲ့ဘဝမိမိအခြေအနေကိုအရင်ဆုံးပြက်ပြက်သားသားဆုံးဖြတ်နိုင်ဖို့ဖြစ်ပါတယ်။ကိုက6တန်းလောက်ပဲအောင်ပြီးမန်နေဂျာတန်းလုတ်ချင်တာကိုရဲ့မိဘကတတောင်းမထုတ်နိုင်ပဲတသိန်းတန်အရင်အနည်းနဲ့ကုန်ကူးချင်တာကို့မှာအတတ်ပညာတစ်ခုမရှိဘဲနဲ့ဒါရိုက်တာလစာလိုချင်တာမျိုးရှိတတ်ကြပါတယ်။ဒုတိယတစ်ချက်ကတော့ကိုယ်ဘဝအတွက်အတက်ပညာတစ်ခုခုအရေးအခြေတစ်ခုခုရှိရင်ဝါသနာစိတ်ဝင်စားမှုရှိရပါမယ်။ငငယ်ကလေးကလက်ရှိပစ္စည်းပြင်ဆင်တာတက်လာခဲ့ရင်လက်ရှိပြင်ဆိုင်လေးဖွင့်ပြီးအလုပ်လုပ်ရင်အဆင်ပြေနိုင်ပါတယ်။ဘွဲရအခြေခံပညာအောင်သူများဖြစ်ရင်တော့ကိုယ်ဝါသနာအခြေအနေနဲ့ကိုက်ညီတဲ့အလုပ်တစ်ခုကိုလိုက်လျှောက်အင်တာဗျူးဖြင့်ဘဟုသုတစိတ်ဝင်စားမှုရှိမယ်ဆိုရင်တော့မခဲရင်လာပါဘူး။လေရင်မောင်းလျှောက်လို့တဲ့လူငယ်တယောက်ဟာလေရင်ခွင်းဘယ်နားမှာရှိမှန်းမသိပဲလျှောက်မယ်ဆိုရင်ဖြစ်ပါမလား။ဘန်မှာအလုတ်လျှောက်မဲ့သူကစီးပွားရေးဘန်ဆိုတာကိုအင်္ဂလိပ်လိုမရေးတတ်ရင်ရောဖြစ်ပါမလား။ဥပမာလုပ်ငန်းရှင်တဦးဟာလက်ဖက်ရည်ဆိုင်ဖွင့်မယ်ဆိုရင်လက်ဖက်ရည်အကြောင်းလောက်တော့သိထားရပါလိမ့်မယ်။ အလုံးလုံးရာမှာဘဟုတုဒအရေးအတွေးဟာရေးကြီးလာပါတယ်။ကိုပိုင်စီးပွားရေးလောက်ကင်လူများဟာကိုယ့်ရဲ့အရင်နီးကိုတိုင်းစားရမှာဖြစ်ပါတယ်။အလန်းကျယ်ရင်အလေလက်တက်ပါတယ်။တချို့ကလက်ထဲမှာငါးထောင်လောက်ရှိတာကိုငါးထောင်လောက်ချင်းငါပြီးသူများကကောင်းနေဆိုရင်လှုပ်လိုက်နဲ့ဘာမှနားမလဲရှုံးဘဝပြက်နောက်တစ်ခုပြောင်းလို့တန်တရာအဆုံးမသက်ဖြစ်နေပါတော့တယ်။အလုပ်ကိုတက်နိုင်သမျှ ငုံမိသေးတိုင်တက်နိုင်ဖျားရောက်ဒီဇိုင်းမမတ်လုပ်တင်ပါတယ်။အောင်မြင်ကြီးဝါသူများရဲ့အထုပ်ပတ္တိများမှာအောက်ခြေကနေစသူများဖြစ်ကြပါတယ်။သမရလင်ကုန်းဟာဖနက်ချုပ်သမားကနေသမရဖြစ်လာခဲ့သူဖြစ်ပါတယ်။ထိတ်ထိတ်ကျဲလုပ်ငန်းရှင်ကြီးတဦးကတော့အောက်ခြေဝန်ထမ်းဘဝကနေလုပ်ငန်းရှင်ကြီးဖြစ်လာသူဖြစ်ပါတယ်။အနည်းချုပ်ဆိုရရင်တော့အလုပ်ဟာဘဝပဲဖြစ်ပါတယ်။ ဘဝရဲ့အောင်မြင်မှုအလုပ်ရှင်ဖြစ်လို့ရင်တော့အရေးအချင်းရှိအောင်စူးစမ်းဖို့ဖြစ်ပါတယ်။အသက်မွေးဝမ်းကြောင်းပညာတစ်ခုကိုတက်အောင်သင်ရမယ်။ပြင်းလင်ဖြင့်တက်ပါတယ်။အလန်းကျယ်ရင်လည်းအလေလက်တက်တယ်။အလိုကြီးရင်လည်းအရနေတက်ပါတယ်။အလုပ်ရှာနေသူများအတွက်တရားတန်လုပ်ကိုရှာမရတဲ့အတွက်ကြောင့်စိတ်ညစ်နေမဲ့အစားတစ်ဆယ်တန်လုပ်ကိုအရင်လုပ်လိုက်ပါ။ အလုပ်လုပ်တဲ့အချိန်တိုင်းစေတနာထားလှုပ်ဆောင်ပါ။လှုပ်ဆောင်ခြင်းရဲ့အကျိုးကျေးဇူးကိုခံစားရမှာဖြစ်ပါတယ်။အလုပ်လုပ်ခြင်းဖြင့်ဘဝရဲ့တန်ဖိုးကိုမြင့်တင်နိုင်သောလူများဖြစ်ရလာဆိုတဲ့မေးခွန်းကိုမေးပြီးကိုယ်ပါလုပ်သင့်တယ်ဆိုတာကိုရွေးချယ်ဆုံးဖြတ်နိုင်ကြဖို့ဖြစ်ပါတယ်။ ဘဝတက်တာအတွက်နားဆင်ကြရပြီးတဲ့အခါမှာတော့ဝိညာဉ်တက်တာအတွက်နားဆင်စေချင်ပါတယ်။လီယိုနာໂດဒါဗင်ချီဟာပညာသင်သားဘဝတုန်းကနာမည်ကျော်ကြားလာတဲ့ဆရာဖြစ်သူကသူကိုယ်တိုင်ရေးဆွဲထားတဲ့ဆွဲလက်စပကြီးကားကိုလက်ဆက်သက်ရေးဆွဲခိုင်းမှုသူ့ကိုစေခိုင်းခဲ့ပါတယ်။လူငယ်အရွယ်တပည့်ဖြစ်သူဒါဗင်ချီကလေးဟာဆရာရဲ့အမခံကျွမ်းကျင်တဲ့လက်ရာကိုကြည့်ပြီးလေးစားစွာဖြင့်ထိုအလုပ်ကို ပဲပြောလိုက်ပါတယ်။စိုးထိတ်တုံလို့မှုနဲ့ဒါဗင်ချီဟာဆုတ်တံကိုကိုင်းပြီးစတင်ရွေးဆွဲပါတော့တယ်။ဆုတ်ချက်တိုင်းဆုတ်ချက်တိုင်းဟာလက်တည်ငြိမ်လာပြီးသူ့ရဲ့ပင်ကိုအရေးအသွေးထွက်ပေါ်လာခဲ့ပါတယ်။မကြခင်မှာပဲသူဟာအလုံမှာစိတ်ဝင်စားလာတဲ့အတွက်သူ့ရဲ့အားငယ်စိတ်ပျောက်သွားပါတယ်။ပကြီးကားပြေးသွားတဲ့အခါမှာတော့အိုမင်းပြီးအာရင်ချိနဲ့နေပြီဖြစ်တဲ့သူ့ဆရာကြီးကသူ့ပကြီးကားကိုစိတ်စိတ်ကြီးပြီးသူ့တပည့်ကိုအားပေးပါတယ်။ငါ့သားဆရာနောက်ဘရောမှပကြီးမဆွဲတော့ဘူးလို့ပြောလိုက်ပါတယ်။ယောမအောရာစာခန်းကြီးဆက်နှစ်အငယ်6မှာထိုတို့ပေးတော်မူသောကျေးဇူးတော်အတိုင်းငါတို့သည်အသီးသည်အပြားပြားသောဆုများကိုခံရသည်ဖြစ်၍အသုံးပြုကြကုန်စို့လူတိုင်းမိမိနှင့်သင့်တော်အစွမ်းထက်တဲ့ဖျားပေးစွမ်းရည်များရှိကြပါれဖျားသခင်ကကျမတို့မှာမရှိတဲ့အရာကိုမခိုင်းစေပါဘူးရှမသဲခရစ်ခန်းကြီး9အငယ်24မှာအကျဉ်သူသည်ငါဟောပြောသောဤစကားကိုကြား၍နားထောင်၏ထိုသူသည်ကြောက်ပေါ်မှအိမ်ဆောက်သောပညာရှိနှင့်တူကြောင်းကိုငါပုံပြမည်ယေရှုသွန်သင်တဲ့လုပ်ငန်းဟာအကျင့်သီလပြည့်တဲ့အသက်တာရဲ့ကျန်အင်လက္ခဏာတိဆောက်ခြင်းဖြစ်ပြီးတသက်တာဆောင်ရွက်ရမယ့်အလုပ်ဖြစ်ပါတယ်လုပ်ငန်းအသေးစိတ်ကိုတောင်ပေါ်ဒေသနာမှာဖော်ပြထားပါတယ်အချို့သောအချက်များမှာတတိုင်းသွားခိုင်းရင်ခိုင်းသူနဲ့အတူနှစ်တိုင်းသွားပေးခြင်းမိမိကိုနောက်ရက်ညှင်းဆဲသူတို့အတွက်ဆုတောင်းမေတ္တာပို့သခြင်းမိမိခံစားလိုတဲ့အတိုင်းတပါးသူကိုပြုစုခြင်းတို့ဖြစ်ပါတယ်။သခင်ယေရှုခရစ်တော်ရဲ့ဩဝါဒများကိုလက်တွေ့ကျင့်သုံးဖို့အားထုတ်တဲ့အခါမှာဘဝတည်ဆောက်မှုလုပ်ငန်းနဲ့ပတ်သက်တဲ့စိန်ခေါ်မှုများနဲ့ရင်ဆိုင်ရပါတယ်။နာခံလိုက်လျှောက်ဖို့စတင်လိုက်တာနဲ့တပြိုင်တည်းမိမိထက်ဉာဏ်ပညာထက်မြက်သူတန်ဆွမ်းသူတို့ရဲ့ပံ့ပိုးမှုလိုအပ်ကြောင်းတွေးရှိရပါတယ်။အဲ့ဒီလိုတတ်ဆွမ်းနိုင်တဲ့ပုဂ္ဂိုလ်ဟာတိဆောက်ချင်းရဲ့မဟာဘိသုကာကြီးဖြစ်တဲ့ယေရှုပင်ဖြစ်ပါတယ်။သူဘဝဟာပြည့်ပြည့်စုံပြီးသားဖြစ်တယ်။ကျမတို့အဖြစ်များအတွက်လက်ဝါးကားတိုင်းမှာပေးဆက်ခဲ့ပြီးဖြစ်ပါတယ်။တိဆောက်ဖို့အတွက်ပုံစံကိုစိတ်ဆက်စွာလေ့လာပြီးယေရှုရှင်ထံကဉာဏ်ပညာကိုအမြဲတစေတောင်းခံမှုဖြစ်ပါတယ်။ ကိုယ်လုံးရမယ့်အလုပ်ကိုလည်းအားငယ်စရာစိတ်သက်ကြစရာမဟုတ်ဘဲအတတ်နိုင်ဆုံးအကောင်းဆုံးလှုပ်ဆောင်ပြီးဖျားသခင်ရဲ့လက်တော်မှာအနံ့ဖို့ဖြစ်ပါတယ်။လောကရဲ့အလုပ်များကိုအကောင်းဆုံးလှုပ်ဆောင်ဖို့လိုအပ်တယ်လို့တမန်တော်အားနိုင်မွေးလျော်တဲ့အတ္တတာတိဆောက်ဖို့အတွက်ဖျားရှင်ကိုပြီးစုကဖြစ်နှုတ်ကပတ်တော်အားပုံစံချမ်းအဖြစ်ဖွင့်ပေးကြရမှာဖြစ်ပါတယ်။ယုံကြည်သူတဦးရဲ့
Baby.